တရုတ်နိုင်ငံဟာအာဖရိကဒေသနိုင်ငံတွေနဲ့ဒန်းတူညီမျှမှုမှာအခြေခံပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်လို့တရုတ်သမ္မတရှီကျင်းပင်ကကတိပေးပြောဆိုလိုက်ပါတယ်။အာဖရိကနိုင်ငံတွေမှာတရုတ်နိုင်ငံရဲ့ဩဇာအရှိန်အဝါတစတဲ့တစပို့ပြီးတော့ကြီးမားလာတဲ့အတွက်အာဖရိကနိုင်ငံတွေရဲ့စိုးရိမ်ပူပန်မှုတွေကိုပြေပျောက်စေဖို့ရည်ရွယ်ချက်နဲ့အခုလိုကတိပေးပြောဆိုလိုက်တာဖြစ်ပါတယ်။အာဖရိကတိုက်တန်ဇန်နီးယားနိုင်ငံရဲ့စီးပွားရေးအချက်အချာဖြစ်တဲ့ဒါအဆလမ်မှာအာဖရိကန်ပြည်သူတွေကိုတနင်္လာနေ့ကပြောရည်မိန့်ခွန်းမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်။တရုတ်နိုင်ငံဟာနိုင်ငံအရွယ်စားနဲ့ဆောင်ရွက်နိုင်စွမ်းအနေနဲ့မဆိုင်ဘဲနိုင်ငံအားလုံးနဲ့ဒန်းတူညီမျှမှုပေါ်အခြေခံပြီးဆက်ဆံသွားမယ်လို့သမ္မတရှီချင်းပင်ကပြောဆိုလိုက်တာဖြစ်ပါတယ်။အခုနှစ်အစောပိုင်းကသမ္မတတာဝန်ဆယူခဲ့တဲ့မစ္စတာရှီချင်းပင်ဟာအာဖရိကသုံးနိုင်ငံခရီးစဉ်အစဖြစ်နေတနင်္လာနေ့ကတန်ဇန်နီးယားနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။တရုတ်သမ္မတရဲ့ပထမဆုံးပြည်ပခီးဖြစ်တဲ့အာဖရိကနိုင်ငံတွေကိုတွားရခရီးမှာသူကအခုလိုပြောလိုက်တာပါတရုတ်သမ္မတဟာရုရှားနိုင်ငံမော်စကိုမြို့မှာရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံပြီးတဲ့နောက်တန်ဇန်နီးယားသမ္မတနဲ့တွေ့ဆုံခဲ့ပါတယ်တွေ့ဆုံပွဲအပြီးခေါင်းဆောင်နှစ်ဦးဟာနှစ်နိုင်ငံဖွံ့ဖြိုးတိုးတက်ရေးယဉ်ကျေးမှုနဲ့ကုန်သွယ်ရေးဆိုင်ရာစာချုပ်လက်မှတ်ထိုးဝဲတွေကိုတက်ရောက်ခဲ့ကြပါတယ်တရုတ်သမ္မတရဲ့အာဖရိကခရီးအဓိကရည်ရွယ်ချက်ကအာဖရိကတိုက်နိုင်ငံတွေနဲ့ဆက်ဆံရေးပိုပြီးတော့ကောင်းလာစေဖို့ဖြစ်တယ်လို့ပြောဆိုပါတယ်မစ္စတာရှီချင်းပင်ဟာတရုတ်ခေါင်းဆောင်တဦးအနေနဲ့ရုရှားနိုင်ငံကိုပထမဆုံးလာရောက်ခဲ့တဲ့အတွက်ကျေးဇူးတင်ပါကြောင်းတရုတ်ရုရှားနှစ်နိုင်ငံဆက်ဆံရေးဟာကမ္ဘာနိုင်ငံကြီးမှာအရေးပါတဲ့အချက်ဖြစ်ကြောင်းကိုရုရှားသမ္မတပူတင်ကပြောဆိုလိုက်ပါတယ်